မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုနှုန်းတွေမြင့်တက်လာနေတဲ့အတွက်ထိုင်းနယ်စပ်ဘက်ကလည်းသတင်းနှစ်ပတ်လောက်အတွင်းကူးစက်လာမယ်လို့ထိုင်းကျန်းမာရေးဌာနကခန့်မှန်းထားတာကြောင့်အခြားစီးတွေပို့ပြီးတော့တင်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါဒုတိယလှိုင်းဖြစ်စတင်ကူးစက်မှုနှုန်းတွေမြင့်တက်လာပြီးမြန်မာနိုင်ငံတွင်းကတိုင်းနယ်ပြည်နယ် ကနေပြီးနေဆက်ချင်းထိတွေ့မှုတွေရှိလျားတဲ့ထိုင်းနိုင်ငံဘက်ကိုသတင်းနှစ်ပတ်လောက်တွင်ကိုဗစ်ရောဂါကူးစက်ရောက်ရှိလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ကပဲထိုင်းကျန်းမာရေးဌာနကသတိပေးထားပါတယ်။မြန်မာပြည်မှာလက်ရှိကူးစက်နေတာကနေနေဆက်တလျှောက်လူမောင်ကိုတွေပို့တဲ့တရားမဝင်ခိုးဝင်သူတွေကနေတဆင့်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြ။နေဆက်တွေမှာထိုင်းလူလူကပါမျက်ခြေမပြတ်စောင့်ကြည့်သတင်းပေးနေတယ်လို့အလို့သမားအကူကြီးအဖွဲ့ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
။ဖြစ်နေတာနှစ်ပတ်တွင်ပါဆိုတဲ့ထိုင်းနိုင်ငံဒေသတွေကိုရောက်လာမယ်လို့သူတို့ကဒီနေဆက်ဒေသတွေကနေတဆင့်ဒီထိုင်းနိုင်ငံတွေကိုရောက်လာမယ်လို့သူတို့ကယူဆထားတယ်ထိုင်းဘက်ကအာဏာပိုင်တွေ။အဲ့တော့ဒီမြန်မာအပြည်အလဲဒီ COVID ဒုတိယ line ဒီမှာဒီဘက်မှာဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ကျွန်တော်တို့အဲ့ဒုတိယ line နဲ့သူထိုင်းနဲ့မြန်မာလူမတွေခိုးဝင်လာရင်ဒီ COVID-19 ရောဂါတွေကူးစက်ပြီးတော့ပြန်ပွားပါလာမှာကိုစိတ်ပူပြီးတော့ထိုင်းဘက်ကလည်း Facebook ခန့်ဆုမှုတွေလုပ်လာပါတော့နော်။မြန်မာလူမခိုးဝင်လူတွေခိုးဝင်တဲ့လူတွေကိုထိုင်းဘက်ကအာဏာပိုင်နေတဲ့လူထိုင်းရဲတဲ့ဘက်ထိုင်းနေသားလောက်တဲ့ဘက်ထိုင်းစစ်တပ်တွေနဲ့တူပြီးတော့ထိုင်းပြည်သူတွေကပါ one Facebook ဒီတော့ဖမ်းဆီးရတယ်လောကဝန်မခံနိုင်နဲ့ဒီမြင်းနဲ့ဆိုင်ဟိုကျွန်တော်တို့ဒီရောက်ဖမ်းဆီးရေးယူနေတာကိုကျွန်တော်အနေနဲ့တွေ့ရတယ်
နေဆက်တွေမှာဖန်းစည်းတွေကဇက်တိုက်ရှိနေပြီးထိုင်းမြန်မာနယ်ဆက်မဲဆိုင်တာချီလိတ်မဲဆောက်မြဝတီရနောင်းကော့တောင်းလမ်းတွေကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာသူတွေကိုလည်းဇက်တိုက်ဖန်းစည်းတာဟာစက်တင်ဘာလထဲမှာထောင်ကနန်းလောက်ရှိနေပြီလို့လည်းကိုရဲမင်းကဆက်ပြောပြပါတယ
်ထိုင်းမြန်မာနယ်ဆက်အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းဘက်ကကျွန်တော်ထိုင်းရနာပိုင်းနေအနေနဲ့ကတော့ဒီခိုးဝင်ညီမလူသမားတွေကိုကျွန်တော်တင်းတင်းကြပ်ကြပ်နဲ့ဖန်းစည်းနေတာကိုတွေ့ရတယ်မမြင်ရပါတော့ကျွန်တော်တို့ကျွန်တော်ထိုင်းနိုင်ငံကပါတီမဲဆိုင်မှာချင်းမာယိုဒီညီမလူသမားတွေကိုတင်လာပေါ့ထိုင်းနိုင်ငံသားကောင်းမောင်းသူပေါ့တင်ဆောင်လာတယ်တင်ဆောင်လာတော့နေသားတော့ရဲတပ်ဖွဲ့ကပိတ်ဆို့ဖန်းစည်းတော့ကျွန်တော်တို့မြန်မာနိုင်ငံသားကိုဖမ်းမိတယ်ပြီးတော့ထို့သူပဲနေမှာလည်းတော့ဖမ်းမိတယ်ဒီတစ်လတွင်မှာဆိုကျွန်တော်တို့ဖမ်းစည်းနေတဲ့လူ6000လောက်ရှိပါပြီလို့ကျွန်တော်တို့ထိုင်းဘက်ကသတင်းတွေထုတ်ပြန်ထားတယ်ဒီတစ်လတော်တွင်နေမှာပဲပေါ့နော်ခိုးဝင်ညီမလူသမားတွေပေါ့
ထိုင်းရဲ့ကျုပ်ကျက်ချချိုင်းကျင်တာကမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားမှုနှုန်းတွေညလာတဲ့ကာလမှာမြန်မာနိုင်ငံကနေတရားမဝင်ခိုးဝင်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကခေါ်သွင်းလာနေတဲ့အခြေအနေတွေကိုလည်းအလေးထားဟန်တားကြဖို့တိုက်တွန်းထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။